ခင်ဗျာဒီကနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အဂတိတိုက်ဖြတ်ရေးအတွက်ဘယ်လောက်များမျှော်လင့်စရာရှိနေပြီလဲအဂတိလက်စားမှုနဲ့တင်ကြားခံခဲ့ရတဲ့ဒီတင်္ဂါကြီးတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတော့အမှုဖွင့်ရေးလာပြီးဖြစ်ပါတယ်ဆယ်စုနှစ်တွေနဲ့ချီအောင်လို့ဒီညောင်ငယ်အုပ်ချုပ်ရေးစင်စစ်မှာလက်ပေးလက်ယူမှုတွေနဲ့အသားကျနေတဲ့မြန်မာလူ့ဖွဲ့စည်းမှာဒါဆန်နမူနာပြလို့ရတဲ့ခုလိုမျိုးအပြောင်းအလဲတစ်ခုရဲ့အတွက်မျှော်လင့်စရာတွေများဖြစ်လာပြီလားကျွန်တော်တို့တုံ့တဆွေးနွေးသွားကြဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ရှင်းနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်။နောက်တူကတော့ဒီတန်လွေနိုင်ငံသားစွမ်းကြီးနှစ်တင်ရေးအစီအစဉ်ကဘုတ်အဖွဲ့ဝင်ဖြစ်တဲ့ကုစံကြီးဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးရှင်းနေဦးသိန်းတန်ဦးကိုဖိတ်ခေါ်ကြပါလိမ့်မယ်။ဦးသိန်းတန်ဦးကြားပါလားခင်ဗျာ
။ကြားပါ
ပါ။ဟုတ်ကဲ့ပြောရမယ်ဆိုတော့ energy အစိုးရလက်ထက်မှာဒါဆိုရှင်ဒီနိုင်ငံရေးအရအဆင့်ကြီးကြီးတာဝန်ရှိတဲ့ political party တယောက်ကိုပထမဆုံးအရေးယူလိုက်တယ်လို့ပြောလို့ရပါတယ်။ဒီပေါ်မှာကျွန်တော်တို့တုံ့ပြန်တဲ့နေလူလူကြားတွေအမျိုးမျိုးကြားပါတယ်အာရသူတွေလည်းရှိပါတယ်ကျင်းနဲ့အာရမှုရှိကြတယ်နောက်တချို့အားများတဲ့သူတွေလည်းရှိတယ်ဆိုလိုတာကကျော်စောသတင်းထွက်နေတာကတော့ကြားပြီးခုမှရေးယူရတာတခြားကျော်စောသတင်းရှိတဲ့လူရောမစုံစမ်းဘူးလားဒါမျိုးတွေဖြစ်နေကြတယ်အာရသူတို့အားများရှင်းနေဦးတင်တန်းဦးရဲ့အမြင်သိကြပါလေခင်ဗျာဒီအချိန်ဒီပေါ်
ကျွန်တော်ကတော့ဟိုကျင်းနဲ့အာရတယ်လို့ပြောရပါမယ်ဒါအခုဒီအားကြီးလည်းကာမှုတိုက်ကြီးကော်မရှင်ကကိုင်တယ်ခဲ့တဲ့ဆက်ပါတော့အတော်ကြီးရဲ့ငားလည်းပြောရမှာလေနော်ဒါအရေးကြီးကြီးပါလေဟိုတရင်ထွက်နေတာကြာပြီဆိုရင်လည်းကျွန်တော်တို့ကအာနာယပါတီတရက်ကခုပါတီတွေကအကြီးအကဲတယောက်ပေါ့နော်ဟိုအရေးဆွဲဖို့ဆိုတော့တော်ရင်တစ်ဖြစ်နေတော့မဖြစ်နိုင်ဘူးပြီဒါကကျွန်တော်တို့ကြီးကြီးပါမယ်ဒါပေမဲ့ရှေ့သွားခဲ့တဲ့ဥဒိသင်ဆိုတာလက်ထက်မှာကျုံ့ပြည့်ခဲ့တဲ့ပြဿနာတွေအများကြီးရှိတာလေဘယ်တော့ကဘာအများကြီးရဲ့တယ်နိုင်ငံရေးအရာတို့သဘောထားဆွဲလို့တဲ့သူတွေကိုဒါရင်တို့ကအပြစ်ရှာပြီးတော့မဖြစ်တော့တဲ့ငွေကြေးလို့တရားဆွဲတာရှိရဒါမျိုးတွေအားကြီးတော့အခုနောက်အစိုးရတက်လာတော့ကျွန်တော်တို့ငွေတွေဒီပြန်ပြီးတော့ရစ်ကြပြန်ဆက်နေရတယ်အနေရတယ်အားကြီးတော့အဲ့ဒါနဲ့စရင် energy အစိုးရဟာဒီအစိုးရ PP ရိုးရိုးချောင်းချောင်းနဲ့ဟောဒီကြာကြောတာရင်တာမကွက်ကြဘူးလေဥစားတယ်ကိုကျွန်တော်ထင်နေပြဒါအကြံနဲ့ဒီရှိတယ်ဆိုတော့ဒါလည်းလာမှာပဲကျွန်တော်တို့ပြောတဲ့မကြခင်ပါပဲဒီအကောင့်တွေနဲ့တခုရှိတယ်ကော်မရှင်နဲ့လိုရတာဖြစ်တဲ့အခါကျတော့ဥတွေအနေအညီတဲ့လိုက်နာရတယ်အချက်နဲ့ခိုင်မာပြီးလဲလို့တယ်အဲ့ဒီအချိန်မှာဖြစ်တော့ကျွန်တော်ကတော့ထောက်ခံတယ
်ဟုတ်ကဲ့ခင်ဗျခုနကဥသိန်းသားကိုပြောသွားတဲ့အချိန်မှာကိုနိုင်ငံရေးပါတီဝင်ချင်းချင်းရေးယူတာပေါ့နော်အာအဆင်မပြေအခုကျွန်တော်တခုချင်းနဲ့ထောက်ပြချင်တာကဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်ကော်မရှင်နဲ့ပတ်သက်လို့ဥပဒေမှာ37အထွေထွေမှာ65ကာကြီးထင်ပါတယ်နိုင်ငံရေးရာထူးလက်ရှိဖြစ်သူကိုတရားဆက်ဆိုရန်ဖြစ်ပါကပြောစုစုအဖွဲ့ရဲ့သဘောတူညီချက်ဖြင့်ကော်မရှင်ကထုတ်ပြီးတော့ကြိုတင်ခွင့်ပြုချက်ရယူရမယ်လို့ဆိုထားပါတယ်။ဆိုလိုတဲ့သဘောကတော့ကော်မရှင်ကအခုလိုမျိုးဒီ political party တွေကိုရေးယူရမယ်ဆိုရှင်ပြောစုစုအဖွဲ့သမရရဲ့ခွင့်ပြုချက်ရမယ်ဆိုတဲ့သဘောတော့ဆောင်ပါတယ်ခင်ဗျာ။သမရရော party လောက်တာပေါ့လေ။ဒါမှမဟုတ်ကော်မရှင်ကတခုခုရေးယူရမယ်ဆိုရင်တော့သမရခွင့်ပြုချက်ယူရမယ်ဆိုတဲ့သဘောကဒါကနည်းနည်းအုပ်ချုပ်ရေးဘိုင်းကစွန့်နေတယ်လို့ယူဆလို့မရဘူးလား။လွတ်လပ်မှုတော့ရှိရလားခင်ဗျာ
။အဲ့လိုပြောလို့တရားကြီးအဲ့လိုမျိုးဆိုတော့ဒါတော့လုံထုံးလို့ပြီးပါပဲ။ဒီအရကသူကပြည်သူဝန်ထမ်းတဘောဖြစ်တာ ው ရာကျွန်တော်တို့ရာဇီကျင့်သုံးဒီဥပဒေတွေဒီတရားမှကျင့်သုံးပါလေရှိပြီလားဒီပြည်သူဝန်ထမ်းကိုရည်ဆောင်ရမယ်ဆိုရင်ကိုကျွန်တော်တို့ကကြိုတင်ပြီးတော့ဒုတိယစာပေးရတာတရားမှဆိုရင်ကျင့်လို့ဆိုလို့ရှိရင်လည်းသူ့ရဲ့ယာရီအစင်တန်းအလိုက်သက်ဆိုင်ရာအာဏာပိုင်အဖွဲ့ကြီးကိုကျွန်တော်တို့ခုပြနေတောင်းရပါတယ်တောင်းရတော့ဒါကတော့ဒါလုံထုံးလုံးကြီးတည်းရှိနေတာရာဇတ်ကြီးမှလည်းရှိသေးတာပဲရာဇီကျင့်သုံးမှလည်းရှိတော့ဒီဟာကတော့ဒီအုတ်ချုပ်မှုအာဏာပိုင်အဖွဲ့ကြီးဟိုအခွင့်အရေးတောင်းမယ်ဆိုတာပုံမှန်နည်းလမ်းတစ်ချက်ထုတ်တဲ့သုံးရတစ်ခုပါပဲဒီအုတ်ချုပ်ရေးအာဏာပိုင်အဖွဲ့အစွမ်းလို့တည်းပြောလို့ရအောင
်ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမိကျန်ကအရင်တော့ကလည်းဒီပြောစုဝင်ကြီးတချို့ဒါနဲ့ပတ်သက်ပြီးတော့ကြော်စင်းထွက်ခဲ့ဘူးတယ်ဒါပေမဲ့လည်းအဲတိကျမစုံစမ်းနိုင်တာလည်းဖြစ်နေဖြစ်မှာပေါ့နော်သူတို့ယာယီကထုတ်ပေးလိုက်တဲ့သဘောမျိုးပဲဆောင်ခဲ့ပါလေအဲ့တော့အခုအချိန်တွေကတော့ဝင်ကြီးချုပ်တစ်ယောက်လုံးကိုဖမ်းဆီးပြီးတော့ထောင်မှာထောင်ထဲမှာထည့်လိုက်ပြီခင်ဗျာအဲ့တော့အချင်းကြီးကပြောမယ်ဆိုရင်ဒီ energy ဆိုတာကဒီ outlet ဆာမှုတိုက်ချက်မယ်ဆိုရဲဟာကူတို့ဒီပြောကြည့်ကြောပြီးတော့ပြောထားတာရှိတော့ပို့ပြီးတော့ညွှန်လက်စရာတွေများရှိလာပြီလားတခြားလုတ်ပိုင်ငင်းရှိတဲ့နိုင်ငံရေးလုတ်ပိုင်ငင်းရှိတဲ့လူတွေကိုရောအရေးအနံ့များလားလားဦးသိန်းတန်းရဲ့အမြင်သိကြပါလဲ
ကျွန်တော်တို့မျှော်လင့်နေရဒါအခုကျွန်တော်တို့ဒီလက်တလုံးမှာကိုကျွန်တော်ကပြောနိုင်တာ၃ခုရှိတာပေါ့နော်ဒါအခုတော့တင်းတာကြီးတိုင်းကဒါဝင်းကြီးကိုဖြစ်သွားပြီအခါတည်းကကြတော့လေပဲအဂတိလိုက်ဆာမှုတက်ကြီးကော်မရှင်ကဒီလမ်းလွဲနာမျိုးကိုကျွန်တော်တို့ပြည့်ရှာဥပမာအားဖြင့်လေဗရန်ကရှိနေပါလေဒေါ်စင်အေးကိုတရားစွဲတော်မူကအဂတိလိုက်ဆာမှုတက်ကြီးဥတည်နဲ့တွက်တက်တယ်ဆိုကျွန်တော်မထင်ဘူးဒါမျိုးတွေပြောတယ်အဲ့ဒါအပြင်ကျွန်တော်တို့လက်ရှိရထားတဲ့သတင်းတွေမှာသတိရင်းဝင်ကြီးဌာနကထိတ်တန်းအရာရှိကြီးတွေက ဒီချွေတူးတဲ့ကော်မတီတွေကြီးကနေကျွန်တော်တို့အိမ်ကြီးရဲလိုက်လို့အိမ်ကြီးကိုစောက်တဲ့အခါမှာပိုက်ဆံတွေတောင်းတာတွေဒီကိုခိုင်းတာတွေစတဲ့အချက်နဲ့ဒီအတိတ်ကတိုင်ကြားထားတာရှိတယ်စစ်ဆေးနေတယ်အဲ့ဒါတွေလည်းကျွန်တော်တို့ပြောနေတယ်ဗျာအဲ့ဒါလည်းမကြိုက်ဘူးပေါ်လာလိမ့်မယ်တခြားအနက်ထွက်နေတဲ့ကိစ္စရေးရှိတယ်ဒါတော့အရေးကြီးတယ်ဖြစ်
ဟုတ်ကဲ့ဗျာဦးသိန်းတောင်းဒီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်ကုစံကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုစံကြီးကြားမယ်ချင်ပါတယ်ကျွန်တော်ခုနပြောလို့ဒီမြန်မာနိုင်ငံမှာလက်ရှိအပြောင်းလဲတစ်စုံတစ်ရာပေါ့ဒီ NLD အစိုးရတက်ပြီးတဲ့ကာလမှာဒီလူဖွဲ့စည်းတစ်ခုလုံးကလည်းဒီစစ်စုနဲ့ချီပြီးတော့လက်ပြီးလိုက်ယူမှုတွေနဲ့အသားကျနေခဲ့တယ်အဲ့တော့တကယ်တမ်းဒီအာဒီလက်စားမှုတိုက်ချက်ကြီးတွေ NLD အစိုးရလည်းသူတို့လုံသွားမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအချိန်နေမှာအစိုးရတွေတာဝန်ရှိလားအချိန်နေတရားလုံးကစနစ်ကြောင်ဖြစ်နေတာလားလူပုဂ္ဂိုလ်ကြောင်ဖြစ်နေတာလားဘယ်လိုအချိန်နေကြောင်လို့မြင်ပါလဲခင်ဗျာလက်ရှိလည်းဖြစ်နေတဲ့အချိန်တွေလည်းရှိနေတာ哦
ဟုတ်ကဲ့ကျွန်တော်ကတော့မြင်လာတော့ဒီလိုအများကြီးပြောနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံကကြင်ကြင်ချာစားမှုတွေကတော်တော်လေးကိုအသားကျနေတယ်ကြင်ကြင်ချာစားမှုတွေတော်တော်လေးကိုဟိုအသားကျပြီးတော့ပုံမှန်လိုဖြစ်နေတယ်ပေါ့နော်အဲဒီကြေကနာကဟိုပြောနေကြတာပေါ့အဲကြောင့်ကျွန်တော်တို့ကတော့ဟိုအရင်တော့ကတော့မဖွင့်ရင်းနဲ့ဖြစ်ပေါ့ဆီဆိုရခဲ့ဖြစ်လာခဲ့တယ်ဖြစ်လာတော့ကျွန်တော်ဒီလိုလုပ်ဒီလိုကြင်ကြင်ချာစားမှုတွေကျွန်တော်တို့ကကံကြေမှုရည်ရည်ဖို့ဆိုတာကတော်တော်လေးကိုဖက်ခဲလာပေါ့ဒီကွင်းလင်းလာတဲ့ချိန်မှာတော့ဟိုကျွန်တော်တို့ဟိုအရင်ဆိုရပေါ့နော်ပထမလို့တော့တက်ပထမဆိုရတော့ကလည်းပြောကြတာပေါ့လေအဲ good governance in governance ဆိုပြီးတော့ပြောတယ်ဒါပေမဲ့အဲ့ဒါတွေကတိတိယောက်ယောက်မလုံနိုင်ဘူးပေါ့နော်ဒါသဘောတရားတွေကြောသွားတယ်ဆိုတော့အခုလိုမျိုးလုပ်တာကတော့ကျွန်တော်တို့ဟိုကျိုးကျူတယ်ပေါ့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကဒီဒီတစ်ခုတည်းကိုအရေးယူဖို့တစ်ခုတည်းကိုကျွန်တော်တို့ကလုံးလို့မရဘူးပေါ့ကျွန်တော်နိုင်ငံကကျန်တဲ့နာတာပါလဲဆိုတော့အဲဟိုဒီဆရာမကြီးဆင်းအောင်မှာရှိကြလာရေကျွန်တော်တို့ရဲ့ဟိုတင်ငန်းကောက်ဝဲမှုအမားတွေပေါ့ဒါဆိုတော့ကျွန်တော်တို့ထိပ်ပိုင်းဟိုဒီရင်တော့ကစစ်စစ်ကောင်းဆောင်တွေကလက်ခံကြတယ်ဒါပေမဲ့ဒီဟာကိုထုတ်ပြောတယ်သူတို့မပြောတဲ့ဟာတစ်ခုရှိတယ်ကျွန်တော်နိုင်ငံရဲ့ဒီကပြဿနာကတင်ငန်းကောက်ဝဲမှုလွယ်မှားမှုနဲ့အကျင့်ပြတ်ချစားမှုအကြီးကျယ်ဖြစ်ခဲ့တာပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအောက်ခြေဝန်ထမ်းလေးတွေကအစားကျွန်တော်တို့အောက်ဆုံးဝန်ထမ်းကအစားအဲ့တိုင်းဝင်နေကြီးကြီးတာဝန်ရှိတဲ့အဲခုနပြောတဲ့တကယ်ကိုဝင်ကြီးဌာနဝင်ကြီးတို့လူမျိုးတွေကကျွန်တော်စားခဲ့တဲ့ဟိုတုန်းကလည်းဆရာကြီးကျယ်ဒါတွေကလုပ်ခဲ့တယ်ဒါဒီပြဿနာကြောင့်ကျွန်တော်တို့တိုင်းပြည်ကဖြစ်နေတာအဲ့တော့ဒီအချင်းနဲ့ဆက်စားမှုကိုအသားကျနေတဲ့ဆိုတာဥစ္စာကြီးကလည်းဟိုမှန်နေတော့မှန်တယ်ဒါကိုကျွန်တော်တို့ကပြုဖို့ပြုပြန်နဲ့ပြောင်းလဲရမယ်ပေါ့နော်အခုသူ့ကတော့ဆက်လာတာကဘီဒီဆိုးရဆက်လာတယ်အနေဒီဆိုးရဆက်လာတယ်ဆိုတော့အနေဒီဆိုးရနေနဲ့မဖြစ်မနေကျိုးကျိုးစားစားလောက်ရမှာဒီအန်တီကော်ရပ်ရှင်နဲ့အဲ့ဒီအခုကော်မရှင်တွေဓာတ်တွေဖွဲ့ထားပြီပေါ့နော်ဆိုတော့ကော်မရှင်ဖွဲ့ထားနေတယ်ကျွန်တော်တို့ကကော်မရှင်ရဲ့လုံလုံလုံးကြီးတွေကောင်းရမှာဖြစ်တယ်လို့ကျွန်တော်ရှိနေတဲ့အဟောင်းနေပေါ့အဲ့ဒါတွေကျွန်တော်တို့ဘယ်လိုဖြတ်မလဲဆိုတော့အချက်တွေတော့ရှိရပါမယ်ဒါကတော့ဒီအချိန်လေးဒါတွေကိုဆွေးနွေးကြတာကဘာမှလည်းဒီကိစ္စတွေကဖြစ်နေတာခုနပြောလို့တစ်နှစ်ကိုတစ်ထရီလီယံလောက်ကိုအသတိလိုက်စားမှုရှိတယ်ဆိုတာကကဘာမှပြည်နာကျေးဒီမှာလည်းရှိတယ်ကဘာမှ reverse လုပ်ထားတာလည်းရှိတယ် GDP ရဲ့တကယ်ရှိရတာနှုန်းလောက်ကအစကဘာလုံး GDP ရဲ့ရှိရတာနှုန်းလောက်ကအစ corruption ဖြစ်နေတယ်ဆိုတော့ corruption ဖြစ်မှုရဲ့နောက်ကွယ်မှာအစပေါင်းများစွာသောကျွန်တော်တို့ဒီဝင်ငွေတွေအစပေါင်းများစွာသော corruption တစ်ခုဖြစ်တယ်ဆိုရင် corruption ကရာဂိုင်းနှုန်းဟိုတစ်ခုဖြစ်တယ်ဆိုရင်နောက်ကနေဒီတိုးတက်ခုပြမှုဆုပ်ယုပ်မှုတွေကနှစ်ခု၃ခု၄ခုရနေပြီး၅ခုဖြစ်အောင်မှုအစပေါင်းများစွာရှိနေတာပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးလောက်ရမယ်အနေထားတော့ဖြစ်လာပြီပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ခုလိုမျိုးအရေးယူမှုတွေလိုတယ်စုံစမ်းစစ်ဆေးမှုတွေလိုတယ်ဒီလိုကော်မရှင်တွေလည်းလောက်တာလိုတယ်လို့အခြားသောပြည်ပြောင်းလဲမှုတွေအများကြီးကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့
ဒါတော့
လောက်တဲ့အခါမှာခုနပြောတယ်ဟုတ်ကဲ့ဟုတ
်ကဲ့အဲ့ဒါကျွန်တော်ဆက်ဆက်ရေးလို့ပါအားဒီနဲ့ဆက်မှုနဲ့ good governance ဒီကောင်းမှုနဲ့စနစ်အုပ်ချုပ်ရေးစနစ်ပေါ့နော်ဒီဆက်ဆက်မှုရှိရဆိုတော့ကျွန်တော်တို့အခုက energy အစိုးရအနေနဲ့ကတော့အားဒီနဲ့ဆက်မှုတိုက်ချက်ကြီးတွေပါပြီးတော့သူဆောင်းနေတာရှိတယ်ကော်မရှင်ဖွဲ့ပြီးရေးယူလာရှိတော့တကယ်တမ်းဒီအရည်လည်စားမှုဖြစ်စဉ်ကိုဖြစ်စဉ်မှာအရေးကြီးတဲ့ good governance ဆိုဟာမျိုးအတွက်သူကအစိုးရဖွဲ့အုပ်ချုပ်ရေးစစ်စစ်မှာဆောင်းတာမျိုးတွေရောလက်တွေ့မှာရှိပါလားခင်ဗျာ
အဲနင်းခုကရရှိတာဆိုနည်းနည်းပေါ့ဗျာဒီဟိုတိုင်ကြားလို့ရတာတွေဖြစ်လာတယ်နောက်လူတို့နဲ့ဒီတာဝန်ရှိတဲ့လူတွေနဲ့တွေ့ဆုံတာတွေဖြစ်လာတယ်ဒါကကျွန်တော်တို့ကောင်းတဲ့အနေသားပေါ့ဒါနဲ့အများကြီးတော့ကျွန်တော်တို့လူသေးတယ်လို့ဒီနေပေါ့နော်နောက်တစ်ခုကကျွန်တော်ဝန်ထမ်းတွေလာတာတိုးပေးခဲ့တယ်ဒါတော့ဆိုရမယ့်အစလုံးတိုးပေးခဲ့တယ်ဒါကလည်းကျွန်တော်တို့ corruption ကိုဆွတ်ချတာဒီလိုပေါ့တခြားသောအားတွေတော့ကျွန်တော်တို့လုပ်ဖို့လူနေတယ်လို့နေနေပေါ့နော်အဓိကတော့ခုနပြောတဲ့ပွင့်လင်းမြင်တာမှုရှိဖို့ပွင့်လင်းမြင်တာမှုရှိဖို့ဆိုတဲ့အခါမှာစနစ်ကြီးပေါ့နော်လုပ်တဲ့လုပ်ထုံးလုပ်ပြီးစနစ်ကြီးပါဘာလို့ကျွန်တော်တို့ယာမှုကြီးကြီးရတဲ့လူတွေတော့ဝင်ကြီးကြီးရတဲ့လူခုနပြောတဲ့ဝင်ကြီးချုပ်တွေကအတိုင်းတွေကဒီမှာကြီးတော့မဟုတ်ဘူးဝင်ကြီးချုပ်တွေဒီလိုတွေဒီထဲမှာကပြည်အောင်စုဝင်ကြီးတွေ အဲ့လိုမျိုးလူမျိုးတွေမှာလောက်ပိုင်ခွင့်တွေများတဲ့အတွက်ကျွန်တော်တို့ကစနစ်ကြီးကြောင်းရမှာပေါ့နော်ပွင့်လင်းမြတာမှုရှိတယ်ကျွန်တော်တို့ transparency ဖြစ်တဲ့အားကြီးရှိရမယ်ကျွန်တော်အလွယ်တကူတိကျစုံစမ်းနိုင်ရမယ်ဒီကကျွန်တော်တို့လုံလဲလုံနေကြတယ်ပေါ့နော်ဒီဆိုရမှာလည်းလုံနေပါပြီဟို right to information ဆိုတဲ့ဟာဒါမဲ့သိပြီးတော့အလားအလာတော့မကောင်းသေးဘူးလို့ပုံသက်ကြတယ်ပေါ့နော်ဒီဥပဒေတွေရလဲအဲ့ဒါကြောင့်ကျွန်တော်တို့ဒီဟာတွေပါလဲနောက်တစ်ခုကကျွန်တော်တို့ရှိပြီးသားဖြစ်တဲ့ရန်ကဒီလွတ်တော်ပေါ့နော်လွတ်တော်ရဲ့နိုင်ငံရေးအင်အားစုကြီးရဲ့ပြည်သူရဲ့မီဒီယာရဲ့ပေါ့ပြည်သူဆိုတဲ့နာမည်ကျွန်တော်တို့ကရပ်ရက်ဖွဲ့ကြီးတွေပါတယ်ဒီလူတွေကနေပြီးတော့ဒီဟာတွေနဲ့ပတ်သက်ပြီးအလွယ်တကူသိရှိစုံစမ်းနိုင်ဖို့လည်းကျွန်တော်တို့ရှိရမယ်ပေါ့နော်နောက်တစ်ခုကတော့ဂျိုးဒီဂျီနစ်တွေပေါ့ဒါကဂျိုးဒီဂျီနစ်တွေရှိပြီးတော့ကတဲ့နေတဲ့အခြေအနေတွေရှိနေမယ်ဆိုရင်ဒီပိုဖီဂျာတွေမှာကတဲ့နေမှာရှိရင်ကျွန်တော်တို့ကမလူလားတဲ့အဖြစ်မျိုးကျွန်တော်ဖြုတ်ပြရမယ်။ဒါပြီးခြေရောက်တဲ့စနစ်တွေပြန်ပြီးတော့အစားထိုးပြရမှာ။ခြေရောက်တဲ့စနစ်ဆိုတဲ့နေရာမှာခုနကပြောတဲ့ဒါကိုအကာအကွယ်ဖြစ်နိုင်တဲ့စနစ်မျိုးတွေပေါ့။နောက်တစ်ခုကအခုကျွန်တော်တို့ကဘာမှာနိုင်ငံတကာ invention ကြီးရှိတယ်။2005ခုနှစ်ကစပြီးတော့ဒီအန်ကာတို့ဘာလို့ရှိတယ်ပေါ့နော်။ UNCAC ဆိုတဲ့အဲ့တော့ဒီ2015 ခုနှစ်မှာသူကနိုင်ငံတော်ပြ30ဖြစ်လာပြီ။အဲ့တော့အဲ့ဒီမှာပါလေပါလေဆိုတော့နိုင်ငံတိုင်းကနေပြီးလိုက်နာရမယ့်ဟာအစိုးရတွေကလိုက်နာရမယ့်ဟာကြီးဒီလူကြီးကွာစားမှုတွေ banking ကိစ္စတွေနောက်တစ်ခါတနင်္ဂနွေနေ့တနင်္ဂနွေ government to government လုပ်တဲ့ကိစ္စတွေမှာကျွန်တော်တို့စနစ်တွေရှိရပေါ့နော်။အဲ့ဒီစနစ်တွေကိုတော့ကျွန်တော်တို့ဖြစ်လာသေးဘူးဥပဒေတွေစည်းကမ်းတွေပေါ့။နောက်တစ်ခုကတော့ကျွန်တော်တို့ technology တွေဆင့်နေတာပေါ့နော်။မီဒီယာဆင့်နေတဲ့ဟာတွေရှိလာမယ်။ဒီခုနကပြောတဲ့ online banking လို့ဟာမျိုးတွေ online နဲ့ဟိုအရေးရှိနေမှာတော့ public procurement system တွေကျွန်တော်ပြောင်းရမယ်။အဲ့ဒါကြီးကမရှိသေးဘူးကျွန်တော်တို့ရှိမှာ။နောက်တစ်ခါတော့ financial ပေါ့နော်။ဒီ finance နဲ့ပတ်သက်တဲ့ဟာတွေလား legal framework တွေမှာပြောင်းရမှာရှိတယ်။ဒါ law enforcement ကျွန်တော်ပြန်လုပ်ပြရမယ်။နောက်တစ်ခုကအဲ့ဒီတကယ်ကိုတရားမျှတတဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်တဲ့ဒီကျွန်တော်တို့ rule of law ဖြစ်ဖို့ရည်အဲ့ဒါကြီးကလည်းဆက်ဆက်နေတာပေါ့။ကျွန်တော်တို့ဒီဟာတွေကိုမလုပ်နိုင်နေတဲ့ဆိုရင်တော့ကျွန်တော်တို့ဒါမှမကြည့်ရဘူးကအားနည်းနေပေါ့နော်။ဒီလိုမျိုးမှာ
ဟုတ်ကဲ့ကျေးဇူးပါ။တော်တော်လေးဆုံးလေးလုပ်ဆရာကြီးအများကြီးရှိပါတယ်။ကျွန်တော်တို့အကိုတင်းတန်းဦးကကိုဆန်ဒီကိုလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်နေအလှည့်ပေးကြပါလေအရင်ဆုံးဥရှိပါဆွေးနွေးမိနှံလို့ရပါတယ်ခင်ဗျာ
ဟာကျွန်တော်ကတော့ဒီလိုပါဟိုဆွေးနွေးတယ်ဆိုတာကဒီအရင်းနဲ့ပတ်သက်ပြီးတော့ပြောကြတယ်တခုပြောဆောစောကဆရာနေတော့ပြောပါတယ်အထက်မှာရှိတယ်အများကြီးကြာမှသိတယ်ဆိုတဲ့အထက်မှာအဓိကတော့ပါလဲဆိုတော့ဒီလိုယာဒုကြီးကြီးကိုနိုင်ငံနဲ့ပတ်သက်တဲ့ယာဒုကြီးကြီးတွေကိုကျွန်တော်ဒီလိုကြိုက်ခွင့်မဲ့တက်မှာကြတော့အမျိုးအတိုင်းအတာတိကနေလဲဆိုတော့အဲ့ဒီယာလူကြီးကြီးရဲ့ဒီဖေလောက်ဖိတ်တာဒီပေါ့လောက်ကလေးဆိုတာပဲမဟုတ်ဘူးခေါ်လာတယ်။အခုဒီကျွန်တော်တို့တွေ့နေရတဲ့အချိန်မှာကျွန်တော်လက်တွေ့တစ်ခုကျွန်တော်ပြောပြမယ်။ဟိုကိုက်ပယ်ထားပြီးတော့ကိုက်ပယ်လို့မရတော့ဘူးဒီနောက်ပေါ်ရနေဘာတွေဖြစ်လို့ဘလို့မကင်နိုင်လဲဆိုတော့အလုံးဟာလေးတစ်ခုကျွန်တော်လက်တွေ့တစ်ခုပြောပြမယ
်
။ဥပမာလေးနဲ့တစ်ခုပြောပြ။နောက်လည်းကျွန်တော်တို့ဒီခိုက်ပြည်တော်ကြီးတော့ဒီတိုင်းရင်းသားတော်ဟိုနိုင်ငံသားတော်မရသင့်တဲ့လူတွေကိုတိုင်းရင်းသားအဖြစ်လူကောင်းဆုံးတော်ကြောကိုတပြိုင်တည်းလာဝကာဖုတ်ပြလိုက်သူတို့အပြောကဒီလာတောင်းလို့လူကြီးမလို့လာတောင်းဆိုတဲ့ပုံထုတ်ပြလိုက်တဲ့ဆိုရင်ဒီလိုဆုံးတော်ကြောတိုင်ကိုလဲလဲကူကူဒေဝတိဆင်းပြီးတော့လုတ်ပြီးနိုင်ရတဲ့အတိုင်းကကြီးလဲလဲကူဒီလာဝကာဆိုတာဟာမြင်းနေကြီးရဲ့အစင်ကစားပြီးတော့အရန်အဂတိကြီးကအရန်ကိုမြင်းလဲဆိုပြီးတော့ဒီအောင်းရဲ့ဒီညာဘက်မှာကိုကျွန်တော်တို့ကဒီမောဘော်လေးနာမည်ကြီးနေတဲ့ဌာနတစ်ခုကလူပေါင်း3000ကျော်ကရပင်ရခဲ့တဲ့အစင်မုတ်တဲ့လူ3000ကျော်ကိုလုတ်ပေးမယ်လို့သူတို့ဂရိကုံကနေလုတ်ပေးပြီးတော့ဒီအရာတွေကိုအထက်ထက်ကကျွန်တော်တို့တိုင်ခဲ့ကြတယ်။အဲတိုင်ခင်မဲ့လည်းဘယ်သူမှအကြီးကြီးမဲ့တိုင်လည်းမရှိဘူးဖြစ်နေတယ်။မရှိဘူးလားဆိုတဲ့ဒီမှာအသေးသားဟာရပြဆိုသွားကြီးတော့ဒီအဒီဒေတာကတော့အမှန်ကသူတို့ကဘယ်လိုမျိုးတွေပါသူတို့ဒီကတိုင်ရင်မမရသေးပါဘူးဆိုတော့အမှန်ကသက်တည်နေကြတယ်ဒါမဲ့ title မျိုးရှိဘူးဆိုတော့သူတို့ကိုလည်းပြီးတော့အဲ့အစင်းကလည်းပြီးတော့တောင်းဝန်ယူပြီးတော့ဖြည့်ဖြည့်ပေးနေတဲ့ပုံကရှိနေတယ်။နော်ပြောရလဲမှာဆိုဝန်ကြီးကသူတို့ဓာရီကိုအားလုံးကိုသူကလူတောင်းဝန်ယူပါတယ်ဓာရီကမမှားရင်းဘူးလို့ပြောတော့လေ။ဒီသူဒီကတော့အားလုံးမှားရတယ်လို့ထောက်ပြနေတော့လေ။အခုအပေါ်ပိုင်းသူ့ရဲ့အထက်အပေါ်ပိုင်းကနေပြီးတော့ကျွန်တော်တို့အကြီးအခုချိန်ကြီးမကြည့်ဘူး။မကြည့်တော့ကျွန်တော်တို့ဘာကြောင့်ကြည့်လဲဆိုတဲ့အချိန်မှာပြောရလဲကြည့်မယ်လို့ဆိုရင်ကျွန်တော်တို့ရဲ့ဒီအစိုးရထဲမှာဟောအားလုံးရဲ့ဒီအားလုံးရဲ့အနေနဲ့အားလုံးရဲ့ပြောနေကြတယ်အစိုးရနှစ်ဖွဲ့အကြီးစားစီဆိုတာပါတယ်ဆိုပြီးတော့ပြောနေစိမ့်မှာကျွန်တော်တို့လောက်ဘကဆိုတာတင်လို့ကြီးကျွန်တော် energy ဆိုတာမဟုတ်ဘူးမဟုတ်ဘူးဆိုတော့ဘာလို့ကြိုက်ကြရချက်နေပြလဲဆိုတော့ဒီမှာဆိုတော့ကနေပြီးတော့တနစ်ပါယူကြီးရုပ်ကိုကျွန်တော်အကြီးကြီးနိုင်တယ်ဆိုတော့လေဒီလောက်ဘကကိုကြတော့အကြီးစုံမ်းကြည့်တော့မလုပ်ဘူးဆိုတဲ့ဟာဒီဘာကွာနေတယ်လဲဆိုတော့အဲ့ဒီကျွန်တော်လောက်ကဟုတ
်ကဲ့
ကျွန်တော်လောက်ကဆိုတာဘယ်အဖြစ်လာလဲဆိုတဲ့ဘက်ကအများကြီးမြင်လာတဲ့ဘက်ရှိတယ်နော်အပေါ်ပိုင်းမြင်လာတယ်အဲ့တော့အဲ့ဒီအပ္ပဒီတစ်ခုကို candidacy ရှင်းတဲ့ဘက်မှာဘယ်လိုပဲပြောပြောဖြည့်ရှင်းရတဲ့လူဒီဇောကတင်းရှင်းတဲ့လူပါလာလေဇောကဖြည့်ရှင်းနိုင်တယ်ဘောဇောကဆိုရင်အခုကျွန်တော်အရေးယူလိုက်တယ်တရင်သားကြီးကိုအရေးယူတဲ့လူဒီ
အဂရိကျေလို့နော်အရင်ကြီးပဲဒီမှာဘာကြောင့်လဲဆိုတော့အဂရိမပြေပါလေနောက်တွေဘာရှိတယ်လဲဆိုတော့မပြေနေတဲ့ပိုက်ရဲ့ကျွန်တော်နိုင်ငံမှာအများကြီးရှိ
ဟုတ်ကဲ့ရှိပါတူတူ
ချင်ပါပဲဘာသာဆက်ဆက်တော့
ဟုတ်ကဲ့ကျွန်
တော်တို့တော်တော်ပြောရမယ်ဆိုတော့လေ
ဟုတ်ကဲ့
လောလောလတ်လတ်မှာကျွန်တော်တို့နိုင်ငံထဲမှာဒီအဂရိရဲ့ပတ်သက်တဲ့ချိန်မှာကျွန်တော်တို့ကဒီဝန်ထမ်းတွေမွေးရပါဆိုရင်တရားလို့ဖြစ်နေကြတဲ့ချိန်တိုင်းမှာလောလက်ရှိနေထားတဲ့လုပ်ငန်းတွေထဲမှာဒီအစိုးရရဲ့ကျွန်တော်တို့လောလောလတ်နေပြီးတော့လောလောဆယ်ရက်တိကျွေးနေရပြီးတဲ့ဒီမိုကရေစီအစိုးရလောလောဆယ်ရက်တိကျွေးနေရပြီးတဲ့အစိုးရတစ်ခုမှာတော့ဖြစ်စီအောင်နေပြီးတော့အလုံးအနေရာတိုင်းမှာကျွန်တော်တို့တိုက်ပြီးဖြစ်ချင်းလို့တော့ကျွန်တော်တို့ကဖြစ်မှလို့တော့ကျွန်တော်ဖြစ်ပြီးဟုတ်ကဲ့လားဒီတော့
ဟုတ်ကဲ့ကျွန်တော်နောက်ထပ်တော့ရှိသူဖိတ်ခေါ်ကြပါလေဦးတန်းမောင်ပါဒီတိုင်းမောင်ပါရှိဦးတန်းမောင်ဆွေးနွေးလို့ရပါတယ်နေများလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကဲအကိုဒီအခုအားဒီတိုင်တန်းတဲ့လူလိုက်တဲ့ဟာကိုဒီစေးရစစ်စေးပြီးတော့အရေးမဲ့တာပထမဦးတစ်ခေါက်ပဲကျွန်တော်တက်တာမှာဂျုံဘူးပါတယ်ကျွန်တော်ဆေးအာနာရှင်လက်ထက်ဆုံးကလည်းမန္တလေးတိုင်းမှာတိုင်ဘူးပါတယ်ဆိုဒီဦးသိန်းစိန်လက်ထက်ကလည်းတိုင်ဘူးပါတယ်တိုင်တော်တော့ရဲမင်းကြီးတို့ဝင်းကြီးတို့တိုင်ပါတယ်ကျွန်တော်တိုင်ခံရလို့ဆိုခေါ်ဆက်ခံတာတုံးလျောင်းခေါ်ဆက်တာပါဟို SVR ခေါ်ဆက်လိုက်ဥပဒေခေါ်ဆက်လိုက်တရားရခေါ်ဆက်လိုက်ဖြစ်ပြီးတော့ဘာမှမလုပ်ကြောင်ထိုးထားရတယ်ပြီးတော့အဲလူတွေဟိုဆွဲကြည့်ဆွေးရှိကြတယ်ခုကတိတိယောက်အနေစီကလုံးပြတယ်ပြည်သူပါတီကလုံးပြလိုက်တယ်ဆိုတာဟာစမ်းခိုင်ရတော့အကုန်လုံးမြင်ပါတယ်ခုနကအကုန်ကြီးလာဝကအကြောင်းပြောတော့ဆိုတာလာဝကတော့ကျွန်တော်တို့ကဒါဆွေးနွေးတွေပါကျွန်တော်လာဝကမှာအများနဲ့ကျွန်တော်တို့ကကလေးတွေအစားကျွန်တော်တို့ကကျွန်တော်တို့ဆိုရင်လူမျိုးဟာပမာခဲ့တာအခုကျွန်တော်အိန္ဒိယဆဲတယ်ကျွန်တော်သားတွေကကျွန်တော်ကလေးတွေကပါကစ္စတန်ဆဲတယ်သောကမှာသူတို့တိတိကျကျဟိုဘလိုရောမှာအားကြိတ်လိုက်ဆောင်းကရှိပါတယ်။အားကြိတ်လိုက်ဆောင်းမှုတွေဒီရဲတွေမှာဥပဒေအကြံပေးမှာရောမတင်တင်တဲ့အရာတွေလည်းဆက်ပြီးတော့ဟိုဆောင်ရွက်ပေးပါသူတို့ဒီတရားခုံပေါ်မှာမတင်တင်တဲ့အရာတွေပတ်သက်ပတ်သက်ကြောင်းတွေအမှုတွေဆွဲတင်တဲ့အရာတွေတရားသူကြီးကိုခေါင်းကန့်အောင်လုပ်တဲ့အရာတွေသာရီတို့ကြားလေးဒါဥပဒေအရဥပဒေအားကြိတ်လိုက်ဆောင်းမှာတရားရေးမှာရောတစ်ချက်လောက်ကိုလုတ်ပြပါလို့တောင်းဆိုချင်ပါတ
ော့ကျွန်တော်ပါဟုတ်တယ်မောင်ကျေးဇူးပါခင်ဗျာကျွန်တော်တော်ရှိတချို့ပေးထားတဲ့စာတချို့တော့ဖတ်ကြဘူးဖတ်ပြချင်ပါတယ်အာဥက္ကမောင်ဝင်းဆိုတာပေးထားပါတယ် energy ကိုတော့ကြိုက်သွားပါပြီလက်ညှိုးမကောင်းလက်ညှိုးဖြတ်လက်မမကောင်းလက်ဖြတ်လက်မဖြတ်ရေးတဲ့ပါတီပါတယ်ဒီသူဂျိုးစီဘွားတခုပဲကြီးရပါတီနောက်လည်းမဲထည့်ပါမယ်အခုလည်းမဲထည့်ပါမယ်မကောင်းတဲ့သွေးကိုဖောက်ထုတ်ရေးတဲ့ပါတီအပြောနဲ့အလုပ်ကြီးပါတယ်ဆိုတော့ဥက္ကမောင်ဝင်းရေးပါတယ်နောက်တစ်ခုကတော့ဥတည်ငွေပါဥတည်ငွေကတော့ကြည့်ထားတာကတော့ဒီဝကြီးချုပ်တယောက်ဖြစ်ပြီးတော့ပညာတတ်တယောက်အနေနဲ့ခုလိုမျိုးပြတ်မှုကျူးလွန်နေဆိုတာအတော်လေးဝမ်းနည်းစရာကောင်းတဲ့ဖြစ်ရပါတယ်။တင်းလာဒီတိုင်းဝကြီးချုပ်ဟောင်းနေဖြစ်ရတဲ့ပတ်သက်ပြီးတော့ပြောတာဖြစ်ပါတယ်။ဒေါက်တာဆုကြည်ကိုယ်တိုင်ကလည်းသတိပေးပြီးသားဖြစ်ရတဲ့ခုလိုကျူးလွန်နေဆိုတာအတော်ကိုစိုးပါတယ်တဲ့။အရင်စတော့အမည်ကြီးက2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကကင်းလွတ်ခွင့်ပေးထားတဲ့အဖွဲ့စည်းတရားရှိနေတာရဲ့အဲ့ဒီဖွဲ့စည်းကအာဒီလေစားလဲအာဒီတက်ရှင်ဖွဲ့ကယူလို့မရတာရဲ့နောက်ပြည်နယ်တွေမှာလည်းမွေးရမှောက်ခုတွေရှိနေတာကလည်းအာဒီမကင်းပါဘူးတဲ့ခုလိုမျိုးအရေးယူတာကျူစွာရမှာဖြစ်တည်မယ်လို့ရေကန်တဲ့ကိုဂဲလုံးတေးလေးပြစ်ချက်လိုက်တယ်လို့ပါပဲတဲ့ဒါကတော့ဥတည်ငွေရဲ့အမြင်ပါအဲ့တော့ခုနကဦးတန်းမောင်မေးသွားတဲ့တရားစီရင်နဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ပဲကျွန်တော်ဦးသိန်းတောင်ကိုမေးကြပါလိမ့်ခင်ဗျာဦးသိန်းတောင်ကြားပါရဲ့လားခင်ဗျာအခုက
ဟုတ်ကဲ
့အခုကခုနကပြောသလိုပဲပေါ့နော်အာလ်ဒီယာသာမှုကော်မရှင်ကလည်းအရေးယူတယ်အဲဒီသမရကလည်းဂျန်ကနေပြီးတော့ထုတ်ပြလိုက်ပါပြီ။အဲ့တော့ဒါအခုဆိုတော့တရားစီရင်ပဲရောက်သွားပြီ။တရားကြီးကတော့မျှော်လင့်သလိုလုံနိုင်ပါမလား၊ရည်ယူနိုင်ပါမလား။တရားကြီးကဏ္ဍနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့အဲ့ဒီလားသံတက်ဖြစ်ရေးပေါ်မှာပေါ့နော်။ဦးသိန်းလည်းအရင်သိကြပါမယ်။ဟိ
ုအခုကကျွန်တော်တို့ဘက်ကပြောဘူးကဒီတရားစီရင်နဲ့ပတ်သက်လို့လေဒါဟိုလူတွေမကျေနပ်လို့ရတဲ့ပတ်လို့ရှိကြတာပါလေ။အဲ့တော့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့စနစ်တကျဟိုကိုတက်ဆုံးတလောက်ပေါ့နော်။လိလာကြည့်တဲ့အခါကျတော့ဗမာပြည်တရားစီရင်တပိုင်းမှာအဆိုးရွားဆုံးအမောက်မိုက်ဆုံးချိန်က1988 2010ပဲ။အဲ့ဒီကာလမှာပြညာလုပ်ခဲ့ကြတာပေါ့နော်။အပြညာလုပ်ခဲ့ကြတယ်။1995ခုနှစ်ကျွန်တော်တို့ဒီစီရင်သုံးစာအုပ်ကြီးအဖြစ်မှာဆိုရင်ဒီတွားလေဒီဗိုလ်ချုပ်ကြီးခင်ရင်းကနေပြီးတော့တရားစီရင်ဘယ်လောက်ပြူကြပြည့်စည်နေလဲဆိုတော့သူတို့လက်ထက်ပါသူတို့ခိုင်းနေတာ။ဟိုရေးထားတဲ့ပိုးစုသက်သက်ရေးထားတာကိုကျွန်တော်တို့သိရတယ်။ဆိုတော့အဲ့ဒီအချိန်ကြီးကနောက်ကြည့်တာသိလိုက်တာ။တကယ်တော့အဲ့ဒီရမရှိတော့ဘူးပေါ့။အဲ့ဒီမှာလူလူရဲ့ပြည်နာချက်တွေပြည်သူလူလူကိုဖိနှိပ်တဲ့အခါမှာစေတနာရှင်ရဲ့ဉာဏ်ဉာဏ်အဖြစ်နဲ့တရားစီရင်ရအလုံးတော်ခံခဲ့တဲ့ကိစ္စဒီမှာဒါပြန်ပြီးတော့တုံ့ပြန်ကြတာ။တုံ့ပြန်နေတဲ့အချိန်ခုနဟိုဒီသောတာရှင်တယောက်ပြောတယ်ကတော့ဘယ်လိုဖြစ်ပေါ်ရင်ကျန်လူကကျွန်တော်တရားစီရင်ရေးမှာကျွန်တော်တို့ဒီကြောင်းဆိုတဲ့ဒီပေါ့နော်ဒီတရားကြီးစင်မဲ့ဆီပေါ့ဗျာ။တရားကြီးဝင်ဌာနတို့ကပြီးဖြစ်ပြီးတော့တရားစီရင်တဲ့အပိုင်းနဲ့အုပ်ချုပ်တဲ့အပိုင်းကြီးကြီးဖြစ်အောင်လေအစိုးရဘက်ကရှင်းကြောင်းနိုင်တဲ့အနေအထားမျိုးဖြစ်တာပါပေါ့နော်။ လက်ရှိအနေအထားမှာတော့ကျွန်တော်တို့ကယူယူသားသားပွင့်ပွင့်လင်းလင်းပြောရလို့ရှင်တန်မာအမှုတွေမှာတော့အများကြီးအခြေအနေကောင်းလာတယ်ဆိုကျွန်တော်တို့ပြောနိုင်တယ်ဆိုရတယ်အဆုံးအနဲ့ဖြစ်တဲ့အမှုတွေတော့အတုပြင်းပြည်ရေးဝင်ဒနာတွေလို့လောက်တရားပြောတဲ့အမှုတွေပါတော့ကျွန်တော်တို့အမှန်တရားပေါ်ပေါက်ဖို့အတွက်ဒါအာဂရီဆိုတာမှငွေကြီးတစ်ခုလေဆိုတာမဟုတ်ဘူးဘရားဂရီလည်းရှိတာ哦ကြောက်လို့လောက်ရတဲ့ကိစ္စတွေရှိနေတော့အဲဒါကတော့ရှိပြီအဲ့ဒီစစ်မှန်တဲ့ Federal Democracy တပရနိုင်ငံတရားနဲ့ဖွဲ့စည်းပုံတရားပေါ်ပေါက်တာမှသာလေတရားစီရင်တာတိတိကျကျပြီးတော့အာရီကျင်းရင်လုံနိုင်တယ်လို့ပြောတ
ယ်။ဟုတ်ကဲ့ကျွန်တော်ဒီမအိအမှုနဲ့ပတ်သက်ပြီးတော့မြင်ချင်လာပါအရင်ကအာရီရဲ့စာမှုကလည်းပြောရည်ယူခဲ့တဲ့ FTA အကြီးကဲမှုဆိုလို့ရှိရင်လာနဲ့ချီပြီးတော့ကြာနေပါပြီ။အဲ့တော့ဒီတင်းတိုင်းအတိုင်းဦးကြီးချုပ်အမှုနဲ့ပတ်သက်လို့သိအချာချာလွတ်လပ်လပ်နဲ့တရားရေးဌာနကကြိုက်တယ်ပါနိုင်ပါမလား
။ကျွန်တော်တို့ကြိုက်တယ်လို့ပဲယူဆတယ်ဗျာ။ဘာလို့လဲဆိုတော့အခုကဟိုအရင်တုန်းကတော့ဒီအုပ်ချုပ်ရေးကတရားကြီးဝင်ဆက်ဖက်တယ်ဆိုတာရိုးနေပါပြီ။မဆက်ဖက်လည်းတရားကြီးကအလိုက်တိကိုကျွန်တော်တို့ဘောင်းတော်ကြီးစိတ်တော်ကြည့်ပဲလုပ်ပြရတာ။အာဒါကတော့ဒါစစ်ဆိုးရနေပြီးတော့မကြည့်ဘူးလေဒီလိုပဲဒီကောင်းတော့ထောင်နဲ့90ချလိုက်မယ်လုပ်ပြရတာ။ဒါပေမဲ့အခုချိန်နေမှာတော့ကျွန်တော်ပြန်လည်ပြောရတာရှိပါတယ်။သမရကနေပြီးတော့အောင်ရတဲ့ကိစ္စပြောတဲ့ကိစ္စမှာတော့မကြည်နိုင်ကြတဲ့တရားကြီးတွေလည်းရှိပါတယ်။ဒါကတရားကြီးဝင်ဆက်ဖက်တယ်လို့ပြောကြတဲ့အတိုင်းမျိုးရှိတာပေါ့ဗျာ။ရှိရောဒီမှာလည်းလုပ်ကြည့်ကြရင်တတိရှိတယ်ဒါပြန်လူငယ်လူတက်တရားကြီးတွေရှိပါတယ်ကျွန်တော်ပြနေတဲ့ဒီလိုကိစ္စမျိုးမှာတော့သူတို့တိတ်နောက်ဆုံးမယ်မထင်ဘူးကြဒီအစဉ်မျိုးကတော့လေ
နော
်ဒီမဟုတ်တဲ့ခုနကပြန်တဲ့ဟာမျိုးဆိုတော့ဘာကြောင့်ပြောရညာစစ်တပ်နဲ့ပတ်သက်တဲ့ကိစ္စမျိုးတော့ဒီကျွန်တော်လွတ်လွတ်လပ်စီရင်ရဲမယ်လို့ပြောပါချင
်ဟုတ်ကဲ့ခင်ဗျကျွန်တော်တဲဒီလိုက်စီစဉ်ချေဖြစ်တော်လို့ပါပေါင်းဆွနေပြီးတဲ့ဦးသိန်းတန်းဦးဦးစံနီနဲ့ကျွန်တော်တို့ရှိပြီးအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျတဲဒီလိုက်စီစဉ်တော့ဒီမှာပဲကျွန်တော်ကပြပါခင်ဗျ